Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် March 9ရက်ဗုဒ္ဓနေ့ညနေ6:00ခွဲနဲ့9:00ထိအစီအစဉ်တွေကို line no meter 79နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။အင်္ဂါနေ့ကလုပ်တဲ့အမေရိကန်သမ္မတလောင်းပနာမရွေးချယ်ပွဲဒီမှာထင်မှားပဲမီရှိဂန်ပြည်နယ်မှာ Bernie Sanders အနိုင်ရသွားပါတယ်။ရွှေပြောင်းဒုက္ခသည်တွေပေါ်ဥရောပ၃နိုင်ငံကကန့်သက်ချက်အသစ်တွေချမှတ်လိုက်ပါတယ်။အီရန်နိုင်ငံကအပယ်ထိန်တဲ့ဒုံးကျည်နောက်ထပ်နှစ်ဆင်းဒီကနေ့ပြည့်လွတ်ဆန်းသက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့မကြခင်တက်လာမယ့်အစိုးရအသစ်ပေါ်အမေရိကန်နိုင်ငံကဘယ်လိုမှတ်ချက်ပေးပြောဆိုသွားခဲ့ပါသလဲ။
Myanmar took a critical step in the democratic transition and today ambassador your
American နိုင်ငံသားဝန်ကြီးဌာနအာရှနဲ့ Pacific ရေးရာလက်ထောက်နိုင်ငံသားဝန်ကြီး Daniel Russell ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့တူလက်ရှိအစိုးရနဲ့မကြခင်တက်လာမဲ့အစိုးရသိအာဏာလွှဲပြောင်းကိစ္စနဲ့ပတ်သက်တဲ့မေးမြန်းချက်နဲ့မြန်မာနိုင်ငံစီးပွားရေးနဲ့အိမ်နီးချင်းအာဆီယံနိုင်ငံတွေရဲ့စီးပွားရေးအနာဂတ်အခြေအနေကြောင်းတင်ပြချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်တဲ့တင်တွေကိုကိုကျော်ကျော်သိန်းနဲ့မှတ်သိရင်ထိုက်တို့ကကြေညာပေးမှာဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်မှာအင်္ဂါနေ့ကလုပ်တဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းပနာမရွေးချယ်ပွဲမှာအထက်လူတော်မှန် Bernie Sanders ကမမျှော်လင့်ပဲအနိုင်ရသွားပါတယ်။ Republican Party ဘက်မှာတော့မီရှိဂန် Mrs. Pine နဲ့ Hawaii ပြည်နယ်တွေမှာလုပ်တဲ့ပနာမရွေးချယ်ပွဲတွေမှာ Donald Trump အနိုင်ရပါတယ်။မီရှိဂန်ပြည်နယ် Primary ပနာမရွေးချယ်ပွဲမတိုင်ခင်ကောက်ယူတဲ့လူလူစစ်တမ်းတွေမှာနိုင်ငံခြားရေးဝန်ကြီးဆောင် Hillary Clinton ကထောက်ခံမှုပိုရတာကိုတွေ့ထားရပေမဲ့ Sanders ကမဲအရေအတွက် 90 ရာခိုင်နှုန်းကျသွားတာပါ။Mississippi ပြည်နယ်မှာလုပ်တဲ့ primary ပနာမရွေးချယ်ပွဲမှာတော့ Mrs. Clinton ကအလွယ်တကူပဲအနိုင်ရပါတယ်။ Michigan primary မှာ Mrs. Clinton ရှုံးပေမဲ့လည်းပါတီကိုယ်စားလှယ်အရေးအတွက်မှာတော့အကြမ်းများဖြင့် Mr. Sanders နဲ့အတူတူလောက်ရပါတယ်။ Mr. Sanders အနေနဲ့ Mrs. Clinton အနိုင်ရထားပြီးသားပါတီကိုယ်စားလှယ်အရေးအတွက်ကိုလိုက်မိနိုင်ဖို့ဆိုရင်20ရာခိုင်နှုန်းလောက်အထိအသာနဲ့ကိုအနိုင်ရဖို့လိုတယ်လို့လေ့လာသူတွေကပြောပါတယ်။ Republican Party ဘက်မှာတော့ Idaho ပြည်နယ်ပနာမရွေးချယ်ပွဲမှာအနိုင်ရတဲ့အထက်လွှတ်တော်မှ Ted Cruz ကပါတီကိုယ်စားလှယ်အရေးအတွက်ဒုတိယအများဆုံးရနေပါတယ်။ကိုယ်စားလှယ်အရေးအတွက်မှာတတိယနေရာကလိုက်နေတဲ့အထက်လွှတ်တော်မှမာကိုရူဘီယိုအနေနဲ့သူ့ရဲ့မဲဆန္ဒနဲ့ဖြစ်တဲ့ဖလော်ရီဒါပြည်နယ်မှာနောက်သတင်းပတ်လုံးမဲ့ပနမရွေးချယ်ပွဲကိုအနိုင်ရဖို့လိုပါတယ်။ဒါပေမဲ့လက်ရှိထွက်ထားပြီးသားလူထုသဘောထားစစ်တမ်းတွေမှာတော့ဒေါ်နယ်ထရမ့်ကရူဘီယိုထက်အသာစီးရနေပြီးသူအနိုင်ရမယ်လို့ထရမ့်ကခန့်မှန်းထားပါတယ်
။နိုင်ငံရေးခလုံးကွင့်ရှောက်ထားဖို့အစီအစဉ်မရှိသူတွေကိုနိုင်ငံဖြတ်ကျော်ခွင့်ပြုတော့မှာမဟုတ်ဘူးလို့စလိုဗေးနီးယား၊ခရိုအေးရှားနဲ့ဆာဗီးယားနိုင်ငံတို့ကပြောဆိုလိုက်ပါတယ်။ပေါ်ပြီးကျွားတဲ့အနောက်ဥရောပနိုင်ငံတွေကိုဥတီပြီးရွှေပြောင်းဒုက္ခသည်အများအပြားဖြတ်တန်းသွားလာချတဲ့ဘောလ်ကန်လမ်းကြောင်းလို့ခေါ်တဲ့သုံးနိုင်ငံပြတ်လမ်းကြောင်းကိုလည်းထိတိယောက်ယောက်ပိတ်ပင်မှုလှုပ်ဆောင်နေကြပါတယ်။ဆလိုဗေးနီးယားနိုင်ငံကသူ့ရဲ့မူဝါဒသစ်ကိုအင်္ဂါနေ့ညတကောင်မှစတင်ကျင့်သုံးမယ်လို့ကြေညာခဲ့ပြီးခရိုအေးရှားနဲ့ဆာဗီးယားတို့ကလည်းအလားတူလှုပ်ဆောင်မယ်လို့ပြောဆိုပါတယ်။နေဆက်တဲ့ဖွင့်လှစ်ထားရေးရှန်ဂန်သဘောတူညီချက်ကိုဥရောပအဖွဲ့ဝင်နိုင်ငံတွေပြန်ပြီးချက်မှတ်ဖို့ဆိုတဲ့ဘရက်ဆဲမှာပြီးခဲ့တဲ့တနင်္လာနေ့ကပြုတ်လုတဲ့ဥရောပသမ္မတရဲ့ညီလာခံကနေချက်မှတ်ခဲ့တဲ့အမိန့်နဲ့လဲဆလိုဗေးနီးယားရဲ့ဆောင်ရွက်ချက်ကအကျုံးဝင်ပါတယ်။ဒီအမိန့်ကတော့နိုင်ငံရေးခလုံးခွင့်တောင်းဖို့ရွေးချက်မရှိဘဲနိုင်ငံတွင်းကိုဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေကိုနိုင်ငံတွင်းဝင်ရောက်ခွင့်တားမြစ်နိုင်တယ်ဆိုတာပဲဖြစ်ပါတယ်။ Reuters သတင်းဌာနရဲ့အဆိုအရတော့အနောက်ဘက်ကိုဥတီသွားလာဖို့အတွက်ဆလိုဗေးနီးယားနိုင်ငံတွင်ဝင်ရောက်လာသူရွှေပြောင်းဒုက္ခသည်48,000ရှိနေပြီးဒီထဲက460ပဲစလိုဗေးနီးယားမှာနိုင်ငံရေးခလုံးခွင့်လျှောက်ထားခဲ့တယ်လို့ဖော်ပြထားပါတယ်
။ဆီးရီးယားဆူရကအများဖြင့်သိမ်းပိတ်ထားတဲ့ဒေသတွေမှာသာမကအတိုက်ခံအဖွဲ့တချို့နဲ့အကြမ်းဖက်ဝါဒကင်ဆယ်တဲ့အဖွဲ့တွေသိမ်းပိတ်ထားတဲ့ဒေသတွေမှာဆူရတဲ့ဘေးဒုက္ခတွေကိုခံစားနေကြရတယ်ဆိုတာ Save the Children အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာအသစ်တစ်ခုမှာဖော်ပြထားပါတယ်။ဝင်းရံပိတ်ဆို့ခံထားရတယ်လို့ကုလသမဂ္ဂကသတ်မှတ်ထားတဲ့ဒေသတွေမှာလူဦးရေတန်းဝက်ထက်မနည်းရှိနေပြီးအဲ့ဒီအထက်ကထပ်ဝက်လောက်ဟာကလေးငယ်တွေဖြစ်ပါတယ်။အစားအစာနဲ့စီးပွားတွေအသေးအတန်လိုအပ်နေပြီးကလေးငယ်တွေအတွက်နှုံးမုံတွေကိုအကူအညီပေးရင်တွေပေါ်ကနေဖယ်ထုတ်ခံထားရပါတယ်။လူအများပြားအတွက်ပေါင်မုံလောက်ကအခွင့်ထူးခံအစားအစာတောင်ဖြစ်လာနေတာပါ။ဒမတ်စကတ်မြို့တော်မှာပုံမှန်ပေါင်မုံအလုံးတစ်ဒါဇင်ကိုစီးရီးယားသုံးပေါင်ငွေ100ဒါမှမဟုတ်အမေရိကန်ဒေါ်လာငွေ150တောင်မရှိပေမဲ့15မိနစ်ပဲဝေပြီးသွားရခဲ့တဲ့နေရာမှာတော့ပေါင်မုံကိုရမယ်ဆိုရင်တော့စေစားလောက်ပို့ပေးရမယ်လို့စီးရီးယားအကူအညီပေးလူသားတူကသတင်းတောက်တွေကိုပြောပါတယ်။စစ်စေးရိတ်ကိုတစ်ချိန်ဖြတ်တိုင်းမှာပေါင်မုံအလုံးတစ်ဒါဇင်ပါအိတ်တလုံးကိုပဲအရက်သားတွေကိုတဲခွင့်ပြုတယ်လို့အဲ့ဒီလူသားကပြောပါတယ် တချို့ဒေသတွေကိုလက်နက်တွေဖုန်းတွေလျှက်စစ်ပစ္စည်းတွေမဝင်နိုင်အောင်စောင့်ကြည့်ကန့်သတ်တာကပြဿနာမရှိပေမဲ့အခုကအဲ့ဒီလိုမဟုတ်ပဲအာလူးဘဏ္ဍလုံးဒါမှမဟုတ်ခရမ်းကျင်ဒီဘဏ္ဍလုံးတည်တယ်ဆိုတာကိုစောင့်ကြည့်ပြီးတော့အစားအစာနဲ့ပစ္စည်းတွေကိုကန့်သတ်နေတာဖြစ်တယ်လို့အဲ့ဒီအကူအညီပေးလို့သားကပြောပါတယ်
ပါလက်စတိုင်းတွေရဲ့တိုက်ခိုက်မှုတွေပေါ်အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကဒီကနေ့ပုတ်ထုနေ့မှာရှုတ်ချပြောဆိုလိုက်ပါတယ်။သူ့ရဲ့အစ္စရေးနိုင်ငံခီးစဉ်အတွင်းပါလက်စတိုင်းတွေရဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။ဒီလိုအမုန်းပွားတိုက်ခိုက်မှုတွေအတွက်ဘလို့အကြောင်းပြချက်မှပေးလို့မရဘူးလို့လည်းအမေရိကန်ဒုတိယသမ္မတကပြောဆိုခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးနဲ့အတူပြောဆိုခဲ့တာမှာတော့အမေရိကန်ဒုတိယသမ္မတကမနေ့အင်္ဂါနေ့ကအမေရိကန်နိုင်ငံသားတဦးဓာတ်နဲ့အသေးထိုးသက်ခံခဲ့ရတာဟာဆက်ဆုပ်ဖွဲ့အကြမ်းဖက်လုပ်ရဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ရင်းကျေးတဲ့ခေါင်းဆောင်တွေအနေနဲ့အခုလိုအကြမ်းဖက်မှုတွေကိုတင့်တော်တဲ့အပြုအမူအဖြစ်လက်သင့်ခံနေလို့မရဘူးလို့လည်းပြောဆိုပါတယ်။ဒီတိုက်ခိုက်မှုတွေအတွက်အကြောင်းပြချက်မရှိဘူးလို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူးကပြောဆိုပြီးရှုတ်ချပြောဆိုခြင်းမဟုတ်တဲ့ပါလက်စတိုင်းခေါင်းဆောင်တွေကိုလည်းဝေဖန်ခဲ့ပါတယ်။အစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးတိုးတက်အောင်လှုပ်ရှားဖို့အမေရိကန်သမ္မတဒုတိယသမ္မတကတိုက်တွန်းပါတယ်။နှစ်နိုင်ငံတရှိရေးအဖြစ်တစ်ခုထွက်လာဖို့ဆောင်ရွက်ချက်တွေကလွယ်ကူမှာတော့မဟုတ်ပါဘူး။ဒါပေမဲ့လက်ရှိအကြမ်းဖက်တိုက်ခိုက်မှုတွေနဲ့လက်တုပ်ပြန်တိုက်ခိုက်မှုတွေကိုတော့ရပ်ကျရမယ်လို့အမေရိကန်ဒုတိယသမ္မတကပြောဆိုခဲ့ပါတယ
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေဗိုလ်ရုညပဲတရင်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အီရန်နိုင်ငံကဒီကနေ့ပက်ထင်းတုံးကြီးနောက်ထပ်နှစ်ဆင်းပြစ်လွတ်ဆန့်တက်လိုက်တယ်လို့ပြောပါတယ်သူရဲ့ခုခံကာကွယ်နိုင်စွမ်းကိုပြရာလို့အီရန်နိုင်ငံကဆိုတဲ့ဒုံးကျည်ပြစ်လွတ်ဆန်သက်တာတွေပေါ်အမေရိကန်ပြည်ထောင်စုကဝေဖန်ပြီးနောက်တည့်မှာပဲအခုလိုထပ်ပြီးပြစ်လွတ်ဆန်သက်တာပါကီလိုမီတာ1400ကျော်ဝေးမှရှိတဲ့ပြစ်မှတ်တွေကိုချိန်ရပြီး Carter H ဒုံးကျည်နှစ်ဆင်းကိုဒီကနေ့ပြစ်ခတ်ခဲ့တယ်လို့အီရန်သတင်းမီဒီယာတွေကပြောပါတယ်အခြေအနေကိုသုံးသပ်ဖို့နဲ့တင်းတင်းလျောက်ပတ်တဲ့တုံ့ပြန်မှုတစ်ခုလှုပ်ဆောင်ရေးတွန်းအားပေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကိုပန်ကြားဖို့အစီအစဉ်ထားတယ်လို့အမေရိကန်နိုင်ငံသားဌာနကအင်္ဂါနေ့မှာပြောပါတယ်အီရန်နိုင်ငံဒုံးကျည်အစီအစဉ်ရဲ့ချင်းချောက်မှုကိုတံပြန်ဖို့အမေရိကန်တနိုင်ငံတန်းအနေနဲ့လုံလန်တာတွေအားလုံးကိုလည်းအပြင်းထန်ဆက်လုပ်သွားမယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ဒါပေမဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုရပ်ဆိုင်းဖို့ကမ္ဘာအင်အားကြီး၆နိုင်ငံနဲ့သဘောတူညီချက်ထဲမှာဒုံးကျည်စံသက်တာတွေကိုကန့်သတ်ထားတာမပါဘူးဆိုတာကိုတော့ပြောခွင့်ရကာဘီကအတိအမှန်ပြုပြောပါတယ်။
ပယ်ရင်တဲ့ဒုံးကျည်မှာတက်နိုင်မဲ့အသေးစားနျူကလ িয়ার လက်နက်ထိပ်ဖို့ကိုတိစောက်နိုင်ခဲ့ပြီလို့မြောက်ကိုရီးယားခေါင်းဆောင်ခင်ချုံဦးကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်။အထူးကြံမြောက်ကိုရီးယားနိုင်ငံအနေနဲ့အခုလိုရန်ဆောင်ပြောဆိုမှုမျိုးကအသက်ဆံမဟုတ်ပေမဲ့လည်းမြောက်ကိုရီးယားခေါင်းဆောင်ခင်ချုံဦးကိုယ်တိုင်အခုလိုအခိုက်အမာပြောဆိုမှုကတော့ပထမဆုံးအခြေအနေဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ခင်ချုံဦးကနျူကလ িয়ার ဆိုင်ရာသိပ္ပံပညာရှင်တွေအတက်ပညာရှင်တွေနဲ့တွေ့ဆုံခဲ့ပြီးနျူကလ িয়ার ထိပ်ဖူးတပ်ပယ်ရင်တပ်ဒုံးကျည်ဆိုင်ရာမဟာဗျူဟာနှီးဗျူဟာပုံစံအမျိုးမျိုးကိုသုတေသနလှုပ်ဆောင်နေမှုတွေနဲ့ပတ်သက်လို့လည်းရှင်းလင်းတင်ပြခဲ့ကြတယ်လို့နိုင်ငံပိုင်ကိုရီးယားဗဟိုသတင်းဌာန KCNA ကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာသွားပါတယ်။နျူကလ িয়ার ထိပ်ဖူးတွေပြုတ်လုတဲ့ဆိုတဲ့ဆက်ယုပ်တစ်ခုကိုမြောက်ကိုရီးယားခေါင်းဆောင်တွားရောက်တဲ့ဓာတ်ပုံတွေကိုလည်း KCNA သတင်းဌာနကဖော်ပြပါတယ်။ဒါပေမဲ့ဒီဓာတ်ပုံတွေနဲ့ပတ်သက်လို့တိကျအတိပြုချက်တွေမရှိသလိုမြောက်ကိုရီးယားရဲ့ပြောဆိုချက်အပေါ်မှာလည်းစီရီသုံးသက်သူတချို့ကတန်းရရှိနေကြပါတယ်။အသေးစားနျူကလ িয়ার လက်နက်ထိပ်ဖို့နည်းပညာတွေအရင်ကတည်းကရှိနေပေမဲ့လက်တွေ့ပြသနိုင်တာမရှိသေးဘူးလို့အမေရိကန်စစ်တပ်ခေါင်းဆောင်တွေကလည်းပြောဆိုထားပါတယ်
။လက်နက်ခရံပြည့်စုံတဲ့တာလီဘန်ဖောက်ဝင်၁၀ယောက်ထက်မနည်းကချိတ်ဆက်တိုက်ခိုက်ကြတာကြောင့်လူမျိုးရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တယ်လို့အာဖဂန်နစ္စတန်တောင်ပိုင်းကမတိမကျင်ဖြစ်နေတဲ့ဟယ်မန်ပြည်နယ်အာရာဘိုင်တွေကပြောပါတယ်။ဒီကနေ့ဆော့ပိုင်းက Garish Kai မှာဖြစ်တဲ့တိုက်ခိုက်မှုဟာရဲဌာနချုပ်နဲ့အာဖဂန်ထောက်လှမ်ရေးအဖွဲ့ရဲ့ရုံးတွေကိုပစ်မှတ်ထားတိုက်ခိုက်ကြတာပါ။တိုက်ခိုက်သူ9ယောက်ကိုလူမျိုးရေးတပ်ဖွဲ့တွေကတုတ်တင်လိုက်ပြီးကျန်တဲ့စစ်သွေးကြွတွေကိုချိန်မုံ့ဖို့ဆက်ပြီးတိုက်နေတယ်လို့ပြည်နယ်လူမျိုးရေးဆိုင်ရာကြီးကြပ်တာဝန်ရှိသူ Abdul Jabbar Khuraman က VOA ကိုပြောပါတယ်။တိုက်ခိုက်သူတွေထဲမှာအသေးခံပုံခွဲသူတွေပါတယ်လို့အာဏာပိုင်တွေကတန်တရားရှိတဲ့အကြောင်းလည်းသူကပြောပါတယ်။တိုက်ပွဲမှာရဲတပ်ဖွဲ့ဝင်တဦးသေဆုံးပြီးအများပြားဒဏ်ရာရတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။
လေရုညဉ့်ညံ့မှုကိုရှော့ချရေးအတွက်တရုတ်ဆိုရရဲ့ဆောင်ရွက်ချက်တွေဟာအတိုင်းအတာတစ်ခုအထိတက်ရောက်မှုရှိတဲ့အနေအထားမျိုးတွေ့မြင်နေရပြီးနိုင်ငံရဲ့နှေးကွေ့နေတဲ့စီးပွားရေးကြောင့်လည်းဒစိမ့်တစ်ပိုက်အထောက်အပံ့ဖြစ်စေခဲ့ပါတယ်။တရုတ်နိုင်ငံရှေ့ပိုင်းမြို့တွေမှာလက်တလောနှစ်တည်းအတွင်းမီးခိုးမျိုးတွေဖောအုပ်မှုနဲ့အကြီးအကျယ်ကျုံတွေ့ခဲ့ရပြီးတဲ့နောက်တရုတ်ဆိုရကလေရုညဉ့်ညံ့မှုကိုရှော့ချဖို့ကြိပြုခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ကြောင်မီးသွေးအသုံးပြုမှုက2015ခုနှစ်မှာ 3.9 ရာခိုင်နှုန်းကိုရော့ချခဲ့ပြီးအရင်နှစ်ကထက် 300 ခိုင်နှုန်းနီးပါးရော့ချခဲ့တာဖြစ်ပါတယ်။က ချောင်မီသွေးလောင်စာအသုံးပြုမှုကကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လွှတ်မှုအများဆုံးဖြစ်စေတာကြောင့်တရုတ်ရဲ့ချောင်မီသွေးလောင်စာအသုံးပြုမှုရော့ကျလာမှုကဒန်းငွေထုတ်လွှတ်မှုရော့ကျစေဖို့အထောက်အကူဖြစ်စေတာပါတရုတ်နိုင်ငံဟာကမ္ဘာပေါ်မှာဖန်လွှင်ဒန်းငွေအများဆုံးထုတ်လွှတ်တဲ့နိုင်ငံဖြစ်ပြီးစီးပွားရေးဖွံ့ဖြိုးမှုမြန်ဆန်ခဲ့တဲ့ပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းဒန်းငွေထုတ်လွှတ်မှုကလည်းအရှိန်အဟုန်နဲ့ထိုးတက်ခဲ့ပါတယ်
အင်ဒိုနီးရှားကျွန်းစုတွေတချို့မှာနေထိုင်ကြတဲ့လူသန်းပေါင်းများစွာဟာဒီကနေ့ရှာရှာပါပါနေအပြည့်ကျတာကိုတွေ့ခွင့်ရကြပါတယ်။ဗိုလ်ဒူဟူးနေအာယုံတက်ပြီးချိန်လေးမှာကဘာဂျိုနဲ့နေကြလာမင်းကြီးစပြီးဝင်သွားတာကိုပြည်နယ်ဆက်တခုနဲ့မတူညီတဲ့အချိန်သတ်မှတ်ချက်ရှိတဲ့ဒေသတွေကလူတွေအားကစားရုံတွေစိုက်ခင်းတွေနဲ့တောင်ကုန်းတွေပေါ်ကနေစောင့်ကြည့်ကြတာပါ။နှစ်မိနစ်ကြာနေကျသွားတဲ့အမောင်ဖုံးချိန်လေးအတွင်းနေကျရလမ်းကြောင်းတစ်လျှောက်ကရွာတွေမှာဆူတောင်းပွဲတွေဘာသာရေးဝတ်ပြုပွဲတွေလုပ်ကြပါတယ်။အမေရိကန်အာကာသအေဂျင်စီ NASA ကသိပ္ပံပညာရှင်တွေအပါအဝင်ကမ္ဘာတဝန်းကလူထောင်ပေါင်းများစွာနဲ့နေကျက်တာကိုစောင့်ကြည့်ကြပါတယ်။ NASA သိပ္ပံပညာရှင်တွေကတော့မာလူကူကျွန်းကနေစောင့်ကြည့်ကြတာပါ။အင်ဒိုနီးရှားနိုင်ငံရဲ့တချို့အစိတ်ပိုင်းတွေမှာတော့ကောင်းငင်မှာတိမ်ဖုံးနေတာကြောင့်နေကျက်တာကိုအပြည့်အဝမတွေ့ကြရပါဘူး။အာရှတိုက်ကတချို့နေရာတွေ၊ Australia နိုင်ငံနဲ့ Pacific သမုဒ္ဒရာတွေကနေပြီးတော့လေနေကျက်တာကိုဒီစိတ်ပိုင်းတွေ့ကြရပါတယ်ခင်ဗျာ
။
ထိတ်တန့်ရသတင်းတွေကိုကိုကြွကြော်သိတဲ့အမသိညီထိုက်တို့ကကြီးညာပေးကြတာပါဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဦးဆုံးတော့မြန်မာနိုင်ငံမှာမကြခင်တက်လာမဲ့အစိုးရတင်တဲ့အတွင်ကူးပြောင်းရေးလုပ်ငန်းတွေပေါ်အမေရိကန်နိုင်ငံရဲ့သဘောထားအမြင်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေအောင်မြင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးကူညီသွားမှာဖြစ်တဲ့အကြောင်းနဲ့ရွေးကောက်ပွဲရလာပေါ်ထွက်လာမဲ့အရက်သားအစိုးရကိုကြိုးဆိုတဲ့အကြောင်းဝါရှင်တန်မြို့တော်မြန်မာသံအမတ်ကြီးနေအိမ်မှာမတ်လ၈ရက်နေ့ကတင်ပါတဲ့လွတ်လပ်ရေးနေ့အခမ်းအနားမှာအမေရိကန်နိုင်ငံကြဲဝန်ကြီးဌာနအာရှနဲ့ Pacific ဆိုင်ရာလက်ထောက်နိုင်ငံကြဲဝန်ကြီးဒန်နီယယ်ရော့ဆယ်ကပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာသံအမတ်ကြီးကလည်းအမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားအနာဂတ်ဆက်ဆံရေးပို့မှုကောင်းမွန်လာမယ့်မျှော်လင့်တဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်။အခမ်းအနားကိုသတင်းသွားယူခဲ့တဲ့ကိုသိန်းထိုင်ဦးကတင်ပြပေးပါလိမ့်မယ်ရှင်
။ပုံမှန်အားဖြင့်ဇန်နဝါရီလမှကျင်းပလို့ရှိပေမယ့်ပြီးခဲ့တဲ့လပိုင်းနေ့အတွင်းဝါရှင်တန်မြို့တော်ရဲ့ရာသီဥတုအခြေအနေကြောင့်မနေ့ကမလ၈ရက်နေ့မှာလွတ်လပ်ရေးနေ့အခမ်းအနားကိုအမေရိကန်ဆိုင်ရာမြန်မာသံအမတ်ကြီးရဲ့နေအိမ်မှာကျင်းပတာဖြစ်ပါတယ်။ဒီအခမ်းအနားကျင်းပတဲ့အချိန်ဟာမြန်မာနိုင်ငံမှာရွေးကောက်ပွဲရလဲ့အရာအစိုးရသတ္တရဖွဲ့စည်းတာဝန်ယူဖို့ပြင်ဆင်ကြိမ်းနဲ့တိုက်ဆိုင်နေတာမို့လဲရွေးကောက်ပွဲရလဲ့အရာပြောင်းလဲတွေဘာတွေပေါ်လာမလဲအမေရိကန်မြန်မာဆက်ဆံရေးပေါ်မှာရောဘလို့ရိုက်ခတ်မှုတွေရှိမလဲဆိုတာကိုနိုင်ငံတကာသံတမန်တွေမြန်မာပြည်လုပ်ငန်းဆောင်ရွက်နေသူတွေစိတ်ဝင်စားခဲ့ကြပါတယ်။မြန်မာသံအမတ်ကြီးဦးကျော်မျိုးထွတ်ကတော့သူတာဝန်ယူခဲ့တဲ့ကာလအတွင်းအမေရိကန်မြန်မာဆက်ဆံရေးတိုးတက်လာခဲ့တဲ့အခြေအနေတွေကိုအခုလို VOE ကိုရှင်းပြပါတယ
်။အဓိကအပြင်တော့ကျွန်တော်တာဝန်ထမ်းဆောင်တဲ့ကာလအတွင်းမှာပေါ့လေ။ဟလာအမေရိကန်အစိုးရနဲ့ရောဟလာအဲ့တဲ့ပို့ပြီးတော့ထူကြတာကတော့ကျွန်တော်တို့ဒီကွန်ဂရက်စ်နဲ့ပေါ့။နော်ကွန်ဂရက်စ်နဲ့ဆင်နေနဲ့ပါကျွန်တော်ဝင်ရောက်ပြီးတော့ကွန်ဂရက်စ်မန်နဲ့ဆင်နေတာတွေနဲ့တွေ့ပြီးတော့ကျွန်တော်မြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုအခြေအနေကိုရှင်းလင်းပြတဲ့အချိန်မှာသူတို့အနေနဲ့လည်းဟလာနောက်ဆုံးကျွန်တော်တို့ဒီဂျွေးကောက်ပွဲကာလအထိဖြစ်ပေါ်တိုးတက်မှုတွေဆိုတော့အတိအမှတ်ပြုလက်ခံလာကြပါတယ်။အဲ့အတွက်လည်းကျွန်တော်တို့ဒီဟိုပါပေါ့ကျွန်တော်တို့ဒီမှာအမေရိကန်မှာရှိတဲ့ Chamber of Commerce ASEAN US ASEAN Business Council စသဖြင့်သူတို့အဖွဲ့အစည်းတွေကနေပြီးတော့လည်းဒီ Senator အဲ့ Senate ရဲ့ Congress ရဲ့ဟိုနောက်ပြီးတော့ဒီ American အစိုးရပေါ့အဓိကအဖြစ်တော့နိုင်ငံရေးဝန်ကြီးဌာနနောက်ပြီးတော့ဟိုကုန်သွယ်ရေးဌာနပေါ့အဲ့ဒီဟာတွေကိုဒီကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒီ sanction တွေဖြေလျှော့ပေးဖို့ဆိုပြီးတော့သူတို့စာရေးတောင်းဆိုထားတာရှိပါတယ
်ဟုတ်ကဲ့
အဲ့တော့အဲ့ဒါတွေကကျွန်တော်တို့ရဲ့တိုးတက်မှုတွေပေါ့
နောက်ထပ်ပေါ်အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားဆက်ဆံရေးတိုးတက်ဖို့ဆိုရင်ဘာတွေလိုအပ်တယ်လို့တာမတ်ကြီးနေနဲ့ပြောချင်ပါလေခင်ဗျာ
ကျွန်တော်တို့ကျွန်တော်အမြင်ရတော့ပေါ့လေကျွန်တော်တို့ဆက်လက်ပြီးတော့ပဲအခုလက်ရှိအကောင့်ထဲပေါ်ထားတဲ့ဟာကျွန်တော်တို့ဟိုမဲဝဲမပြတ်ဆက်ဆံနေတဲ့ဟာကိုဆက်လက်ထိန်းသိမ်းသွားပြီးတော့လက်နောင်တက်လာမယ့်အစိုးရဘက်မှလည်းဒါမူတည်တာပေါ့လေနောင်တက်လာမယ့်အစိုးရအနေနဲ့လည်းကျွန်တော်ထင်ပါတယ်ဆက်ဆံရေးရပို့ပြီးတော့တိုးတက်ဖို့လည်းလာလာရှိပါတယ်
ဟုတ်ကဲ့နောင်တက်လာမယ့်အစိုးရလို့တာမတ်ကြီးပြောတဲ့အတွက်ကြောင့်နောင်တက်လာမယ့်ခုဆိုလို့ရှိရင်အစိုးရအသေးဖွဲ့စည်းဖို့ပြင်ဆင်နေတဲ့ကာလပေါ့နော်အဲ့တော့နောင်တက်လာမယ့်အစိုးရအနေနဲ့ဆိုရင်ဒီတန်ယုံတာဝန်တွေအပြောင်းလဲရောရှိနိုင်မှာမလားခင်ဗျာ
ဒါကတော့ကျွန်တော်လည်းကြိုတင်မှန်းဆလို့တော့မရသေးပါဘူးခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့
ဘာဟိုပေါ့လေဒါတော့အဲ့တက်လာတဲ့ပုံမှန်မူတည်မှာပေါ့လေနောင်တက်လာမယ့်အစိုးရပုံမှန်မူတည်ပြီးတော့မှသူရဲ့မူဝါဒပုံမှန်မူတည်ပြီးတော့မှဒါပေမဲ့ကျွန်တော်အထင်တော့လောလောဆယ်ဆယ်ချက်ချင်းကြီးတော့လည်းမဖြစ်နိုင်သေးလောက်ဘူးလို့ယူဆပါတယ်အပြောင်းတော့ပြောင်းလဲဖို့တော့ရှိမှာပါ
သဗ္ဗဥဒိသေလက်ထက်မြန်မာနိုင်ငံမှာတိုးတက်လာတဲ့ပြောင်းလဲတွေအကြောင်းကိုလည်းတန်ပတ်ကြီးဦးကျော်မျိုးတို့ကအခမ်းအနားမှာအဓိကပြောဆိုသွားပါတယ်ဒီအခမ်းအနားမှာနိုင်ငံတကာသံတမန်တွေနဲ့အတူအမေရိကန်နိုင်ငံသားဝင်ကြီးဌာနအာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားဝင်ကြီးဒန်နီယယ်ရော့ဆယ်လည်းတက်ရောက်ပါတယ်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေအောင်မြင်မှုအမေရိကန်ပြည်အောင်စုအနေနဲ့ဆက်ပြီးတော့ကူညီသွားမှာဖြစ်တဲ့အကြောင်းမစ္စတာဒန်နီယယ်ရော့ဆယ်ကအဓိကပြောဆိုသွားပါတယ်
Myanmar took a critical step in the democratic transition. And today, Ambassador, your country is poised to transfer power to an elected civilian government. Congratulations.
မနက်ကတည်းကဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်အရေးကြီးတဲ့ခြေလှမ်းတစ်ခုလှမ်းနေပါပြီ။တမကြီးခမရတို့ရဲ့တိုင်းပြည်ရဲ့ရွေးကောက်ပွဲရလဒ်ရထွက်ပေါ်လာတဲ့အယသအစရကိုအာဏာလွှတ်ပြောင်းပွဲကိုပြင်ဆင်နေပါပြီ။ဒီပေါ်မှာလည်းဝမ်းသာကောင်းယူချီးကျူးပါတယ်
။ We as US government officials acknowledge and respect President Thein Sein.
နော်မိကန်ဆူရရှိနေနဲ့တမအုပ်သိစင်တဲ့ဆူရဖွဲ့ဝင်တွေမြန်မာပြည်အတွက်အပြောင်းအလဲတွေပေါ်ပေါက်လာရေးထူးခြားတဲ့ကြိုးပမ်းမှုတွေကိုအသိအမှတ်ပြုပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့energy ဆိုတဲ့ကိုလည်းအလားတူကျွန်တော်တို့ကြိုးစားပါတယ
် We in the United States are committed to work with Myanmar's people with Myanmar's government with your leaders and as you move towards
American people who are democratic မြန်မာစုအနေနဲ့မြန်မာခေါင်းဆောင်တွေနဲ့လက်တွဲလှုပ်ဆောင်မှုတိုင်းထန်ချထားပါတယ်မြန်မာပြည်အနေနဲ့ပိုပြီးဒီမိုကရေစီပွင့်လင်းတဲ့ချမ်းသာကျွယ်ဝငြိမ်းချမ်းတဲ့အနာဂတ်ကိုပိုပြီးရောက်လာလေလေ American people ကလည်းပိုပြီးကူညီပံ့ပိုးသွားလေလေဖြစ်ပါလိမ့်မယ်ကျွန်တော်တို့ရဲ့ကုညီထပ်ပတ်မှုတွေဟာမြန်မာနိုင်ငံရဲ့အပြောင်းအလဲတွေရေရှည်မှာနည်းနည်းချင်းချင်းပေါ်ပေါက်လာဖို့လေအထူးအာရုံဆိုင်ပံ့ပိုးသွားမှာဖြစ်ပါတယ
်အပြောင်းအလဲတွေကရလာမယ့်ဂျိုးမြတ်တွေဟာမြန်မာပြည်သူတွေအတွက်အလောက်ကံပညာရေးနဲ့ခွင့်လန်းတွေပေါ်လာဖို့အာမခံနိုင်ရေးနောက်မြန်မာနိုင်ငံအတွင်းကွဲလွဲချက်တွေနေပါပြီးပြည်ပခါတွေခြုံငင်းရေးကိုဦးတည်ကူညီသွားမှာဖြစ်တဲ့အကြောင်းဒီထက်ပိုပြီးအမေရိကန်ပြည်ထောင်စုအနေနဲ့လှုပ်ဆောင်သွားမယ်ဆိုတော့အာရှနဲ့ပစိဖိတ်ရေးရလက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကပြောဆိုသွားခဲ့ပါလိမ့်ခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြခဲ့တာပါရှင်အခုတော့လက်ရှိအစိုးရနဲ့မကြခင်တက်လာမဲ့အစိုးရတေအာနာလွဲပြောင်းရေးကိစ္စအပေါ်မြင်းမြန့်ချက်ကိုတင်ပြပေးပါမယ်သမဒနဲ့အစိုးရတာဝန်လွဲပြောင်းကိစ္စတွေအတွက်လက်ရှိအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့အနိုင်ရ NLD ပါတီကိုယ်စားလှယ်တွေကြားလာမဲ့17ရက်နေ့မှာအချောသဆွေးနွေးဖို့ပြင်ဆင်နေကြပါတယ်သမ္မတအာဏာလွှဲပြောင်းကိစ္စတွေအတွက်နှစ်ဖက်ကြားကွဲလွဲတဲ့အမြင်တချို့ရှိနေတာမို့ဒီပေါ်ညှိနှိုင်းဆွေးနွေးဆောင်ရွက်ဖို့ကြံရှိနေတယ်လို့သမ္မတဦးသိန်းစင်ရဲ့ပြောခွင့်ရသူပြန်ကြားရေးဝန်ကြီးလည်းဖြစ်တဲ့ဦးရဲထွတ်က VOA ကိုပြောပါရယ်ဦးရဲထွတ်ကို VOA သတင်းတော်ကိုထက်အောင်ကဆက်သွယ်မြင်းမြန်းထားတာကိုနားဆင်နိုင်ပါပြီရှင
်အဓိကကျွန်တော်ကပြင်ဆင်ထားတာဟုတ်တယ်ဟိုသမ္မတလွှဲပြောင်းရေးတာဝန်နဲ့ပတ်သက်လို့တစ်ဖက်လုံးကသဘောတူထားတာတော့ရှိပါတယ်အဲ့ဒါကတော့ကတိစကားပြုတာကိုတွတ်တော်မှလုပ်မယ်အတော်တော့ကြောင့်တဲ့ခန္ဓာကိုသမရအီတော်မှာလုပ်တယ်။ဒါတော့အခြေခံအမြင်သဘောတူသားပြီးသား။အခုကျွန်တော်ထမ်းကြည့်ရမှာတော့သမရအီတော်မှာအခန္ဓာကိုကျင်းပလို့ရှိရင်ဘယ်လိုပုံစံနဲ့လုပ်မလဲဆိုတဲ့ကိစ္စတော့ကျွန်တော်တို့ကြားမှာပြန်ကြည့်ဖို့လိုနေသေးပါလေ။အဲ့ဒါတော့ကျွန်တော်တို့ကအဓိကဆုံးဖြတ်ဖို့စဉ်းစားထားပါလေ
။ဒီသမရဂရီတစ္ဆာပြုတာကိုအနေဒီဘက်ကပေါ့နော်လွတ်တော်မှာလုပ်ဖို့အတွက်တို့ကဆန္ဒရှိကြပါရဲ့။ဆိုတော့အဲ့ဒီပွဲကိုတော့သမနာဦးသိန်းစိန်ပေါ့အပါဝင်ပေါ့ဒီဝင်ကြီးတို့အစိုးရဖွဲ့တွေလာဖို့အစီအစဉ်ရှိပါလားခင်ဗျာ။
နောက်ထပ်တော့မှာဂရီတစ္ဆာပြုလာတော့ကျွန်တော်တို့2017ကဆင်လာတိုင်းဆိုတော့သမရာအစ်စ်နဲ့သူ့ကိုရွေးချယ်လိုက်တဲ့အဲလွတ်တော်ပြည်အောင်လွတ်တော်ကိုယ်စားလှယ်တွေနောက်ပြီးတော့ကျွန်တော်တို့ဒါတခြားဖိတ်ကြားထားတဲ့ဧည့်သည်တွေပဲဖို့ရှိပါတယ်ဗျာကျွန်တော်တို့သမရာကတော့အဲ့ဒီမှာကျွန်တော်သွားပြီးတက်ဖို့မရှိပါဘူးသူကတော့အိမ်တော်ဆောင်ဆိုင်ပြီးတော့မှဂရီတစ္ဆာပြုပြီးတော့သမရာအစ်စ်တော်ကိုအစတင်ထားဆောင်တဲ့သမရာကိုတာဝန်ပေးမှုတွေဆောင်ဆိုင်နေမှာဖြစ်ပါတယ်
ဟုတ်ကဲ့ဝင်ကြီးတို့ဘက်ကတော့ဒီသမဏအနာလွှဲပြောင်းရေးနဲ့ပတ်သက်လို့အိမ်တော်မှာလှုပ်ဖို့အတွက်အဓိကဆွေးနွေးသွားမယ်ပေါ့လေဆိုတော့အဲ့ဒီဆွေးနွေးပွဲကိုရောအဆိုကရောတို့ဘက်ကဒီ NLD ဘက်ကရောဒီလက်ခံပါရလားခင်ဗျဒီအိမ်တော်မှာပဲလှုပ်ဖို့အတွက်တို့ကရောသဘောတူပါလားခင်ဗျဟိ
ုခန္ဓာကိုအိမ်တော်မှာလှုပ်မယ်ဆိုတော့တို့လည်းသဘောတူတယ်တာဝန်လွှဲတဲ့ခန္ဓာကိုဆိုတော့အဲ့ဒီခန္ဓာကိုဘယ်လိုပုံစံဘယ်လိုအစ်စ်နဲ့ကျင်းပမယ်ဆိုတော့ကျွန်တော်ကြားမှာကွဲလွဲမှုတွေရှိနေလို့ပြန်ကြည့်ရအောင်မယ
်ဟုတ်ကဲ့ဘယ်လိုများကွဲလွဲမှုတွေရှိနေရပါလဲခင်ဗျ
အဓိကတော့ပါပဲကျွန်တော်တို့ကကွန်ပျူတာဖွင့်လို့ဟာမျိုးထည့်မလားပေါ့ကျွန်တော်ဘက်ကတော့ကွန်ပျူတာဖွင့်လို့ဟာမျိုးထည့်ကျင်တာပေါ့နော်ဒါလည်းနိုင်ငံကြီးရလည်းနှစ်သာရရှိတယ်ကွန်ပျူတာဖွင့်ဆိုတာကဟိုတမတော်နဲ့နိုင်ငံတော်ကိုစားပြုတဲ့တပ်ဖွဲ့ပေါ့ဒါမျိုးထည့်ဖို့သူတို့ဘက်ကတော့အဲ့လိုမျိုးတွေကိုထည့်တယ်မထည့်ဘူးပြန်စဉ်းစားနေတဲ့ပုံလို့ရှိတယ်ဒါမျိုးတွေကွဲလွဲတာပါ
ဝင်ကြီးဘက်ကရောဒီပေါ့နော်ဒီသမဏအနာလှည့်ပြောင်းရေးနဲ့ပတ်သက်လို့သူတို့ကိုဒီအဲ့ဒီအပြင်ဒီထက်ပေါ့ဘာတွေများထပ်ပြီးကြတော့အဓိကဆွေးနွေးသွားဖို့ရှိပါအောင်မလဲခင်ဗျ
ရှိပါဗျာဒီတော့ကျွန်တော်လည်းသူတို့ PowerPoint ပိုင်းနဲ့ရှင်းပြထားပြီလားပါအခုတော့ဒါကျွန်တော်နောက်ဆုံးပြန်တော့အသေးစိတ်ပြန်ရှင်းရမယ့်သဘောပေါ့ဒီနေရာမှာတော့ပြောခင်ဗျားတို့ကနားလည်ထားဖို့ဟိုမတော်အားလုံးနားလည်ဖို့လိုတာတော့ဒါဒီဥသိစိန်ဆိုရနဲ့ဒုသဒီမိုစီဖွဲ့ချုပ်ကခေါင်းဆောင်နဲ့ဆိုရနှစ်ခုထဲနဲ့ဆိုင်တဲ့ခန္ဓာဖို့ပေါ့ဗျာနောက်မှာအစဉ်အဆက်လုပ်ဖို့လိုတဲ့တို့ကြောင့်မလို့ပါပြပါလိုက်တဲ့အစီအစဉ်နဲ့အားလုံးကျွန်တော်တို့ပါဖို့အတွက်စဉ်းစားဆောင်ရွက်နေတာပေါ့နောက်တစ်ခုကလည်းအဲ့ဒါအကုန်ကြများမယ်ဗျာညာလို့ပြောနေတာရှိပါတယ်တကယ်ကြတော့ကျွန်တော်တို့လုပ်မဲ့ခန္ဓာလည်းဘာမှကုန်ပြစရာမရှိပါဘူးကွန်ပျူတာဖွင့်ဆိုတော့လည်းအသင့်ဖွင့်စည်းထားပြီးသားဖြစ်တယ်နဲ့အခြားနိုင်ငံက ကောင်းဆောင်နေတာလို့ရှိနေတာမျိုးကျွန်တော်တို့အလေးပြုပြီးတော့မှကြိုးစုံနေကြဖြစ်တယ်အဲ့တော့အိမ်တော်ထဲမှာလုံးမဲ့ဟလာဒီအတရားသနာပလင်ပုံတူရှိမှလုံးမဲ့ခန္ဓာမျိုးဆိုတော့ဘာမှကျွန်တော်ကငွေကြေးကုန်ကြစရာမရှိပါဘူးအဲ့တော့အက်ခံပိုးကြီးအက်ခံပိုးကြီးပဲလေကျွန်တော်ပါမှာမဟုတ်ပါဘူး
ဆိုတော့တကယ်လို့များပေါ့နော်အိမ်တော်မှာအဲ့လိုမျိုးအခမ်းအနားပေါ့နော်ဝင်ကြီးတို့ဘက်ကပြောသလိုများတကယ်လို့လုပ်ဖြစ်တယ်ဆိုရင်ဘယ်ရဲ့မှာများအဓိကလုပ်သွားဖို့ရှိပါလဲခင်ဗျဟု
တ်ဒါရီကတော့ကျွန်တော်တို့ကဂရိသမရာစစ်ဂရိစာကျူရဲအတမရာကြီးဦးသိသိလုပ်ခဲ့တဲ့ဟာပေါ့မူတီပြောတော့မိုက်လာ30ပေါ့ဗျာအဲ့လိုမျိုးပြီးတဲ့ချိန်မှာသူကလွတ်တော်ကနေဒီကိုထွက်လာပြီးတော့ဒီမှာဆက်လုပ်မှာပေါ့အခမ်းအနားတကယ်ကျတော့အပိုင်းနှစ်ပိုင်းပေါ့အမေကျင်းပါတော့တစ်ဆက်ဖြစ်ဖို့များပါတယ်
တမနာအနာလွှဲပြောင်းရေးအပါဝင်ပေါ့လေအစိုးရတစ်ခုနဲ့တစ်ခုအပြောင်းလဲမှာဆိုရင်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်တိတိကျကျပြဋ္ဌာန်းမထားဘူးဆိုပြီးတော့တချို့ကပြောဆိုနေကြပါတယ်ဝန်ကြီးခင်ဗျဆိုတော့အဲ့ဒါနဲ့ပတ်သက်လို့ဝန်ကြီးတို့ကရောအနာလွှဲပြောင်းရေးမှာတစ်ခုနဲ့တစ်ခုပေါ့နော်တစ်ဖက်နဲ့တစ်ဖက်အဆင်ပြေချောချောမွေ့မွေ့ဖြစ်အောင်ဘာတွေများအဓိကစီစဉ်ထားပါလဲခင်ဗျအ
ဓိကကဗျာဒါတော့ကျွန်တော်လွတ်တော်ဒီအနာလွှဲပြောင်းနိုင်တဲ့ပတ်သက်ပြီးတော့တာဝန်လွှဲပြောင်းနိုင်တဲ့ပတ်သက်ပြီးတော့မှာဖွဲ့စည်းပုံအခြေခံဥပဒေမှာတိတိကျပေါ်ပြထားတဲ့ဒီမရှိတဲ့အတွက်ကြောင့်လို့နောင်ဝအစင်လာကောင်းတစ်ခုဖြစ်အောင်ကျွန်တော်ကစူးစမ်းပြီးဆောင်ရွက်နေတာပေါ့အဲဒါကလည်းကျွန်တော်ကတမရိုင်းနဲ့ဒေါက်ဆောက်စီနဲ့တွေ့ချိန်မှာတစ်ဖက်ကော်မတီဖွဲ့လို့မှပူးပေါင်းဆောင်ရွက်မယ်ဆိုလို့လုပ်ခဲ့တာရှိတယ်နောက်တစ်ခါဝန်ကြီးဌာနအပြင်တစ်ခုရင်းလိုက်လဲစနစ်ကြတာဝန်လို့ပြောင်းပေးနိုင်အောင်ကျွန်တော်ပြင်ဆင်နေတယ်ဒါကဘာလို့လုပ်နေလို့ပြောတော့တစ်ကတော့ကျွန်တော်ကော်မတီဖွဲ့တယ်နှစ်ကတော့ဝန်ကြီးဌာနတစ်ခုရင်းလိုက်ပြေချပြင်ဆင်နေတယ်သုံးကတော့ဖွဲ့စည်းပုံအခြေခံဥပဒေမှာမပါတဲ့ဒေသတစ်ခုကိုနောင်ရေးရှိတည်တတ်မဲ့အစင်လာကောင်းတစ်ခု
ဟုတ်ကဲ့ပါခင်ဗျာဝင်ကြီးကျေးဇူးများတင်ပါတယ်ခင်ဗျာဟ
ုတ
်ပါပြီခင်ဗျာပြန်ကြားရေးဝင်ကြီးဦးရထုတ်ကိုကိုထက်အောင်မေးမြန်းခဲ့တာပါရှင်အခုတော့မြန်မာနိုင်ငံစီးပွားရေးနဲ့အိန္ဒိချင်းအာဆီယံနိုင်ငံတွေရဲ့စီးပွားရေးအနာဂတ်အခြေအနေကိုတင်ပြပေးခြင်းပါတယ်အနာဂတ်မှာအာဆီယံနိုင်ငံတွေရဲ့စီးပွားရေးအင်အားကောင်းမွန်တိုးတက်လာပြီးစီးပွားရေးအရရေးပါတဲ့အစုအဖွဲ့ဖြစ်လာဖို့အလားအလာရှိနေတဲ့အတွက်အာဆီယံနိုင်ငံတွေနဲ့ပုံမှန်နီးစပ်စွာပူးပေါင်းဆောင်ရွက်နိုင်ရည်ရွယ်ပြီးအမေရိကန်ခြေဆိုင် GE General Electric ကုမ္ပဏီကအာဆီယံအဖွဲ့ဝင်10နိုင်ငံကကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးညွှန်ရောက်မြို့မှာတင်တဲ့တခုပို့ချပေးနေပါတယ်ဒီတင်နှန်းမှာပါဝင်တက်ရောက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်မွန်းညိုကိုဆက်သွယ်မေးမြန်းပြီးကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်အမေရိကန်နိုင်ငံကကမ္ဘာကျော်လျှက်စစ်ပစ္စည်းကုမ္ပဏီကြီးတစ်ခုဖြစ်တဲ့ GE General Electric ကုမ္ပဏီကအာဆီယံ10နိုင်ငံကလွှတ်တော်အမတ်တွေအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တက်သည့်ပညာရှင်တွေကိုဖိတ်ခေါ်ပြီး၄ရက်ကြာတင်နှန်းပို့ချပေးနေတာဖြစ်ပါတယ်AEC လို့ခေါ်တဲ့အာဆီယံစီးပွားရေးအတိုက်အဝန်းဟာအနာဂတ်ကမ္ဘာစီးပွားရေးမှာစတုထအကြီးဆုံးစီးပွားရေးအုပ်စုကြီးဖြစ်လာနိုင်တဲ့အလားအလာရှိတာကြောင့် GE အနေနဲ့လည်းအာဆီယံနိုင်ငံတွေကအစိုးရတွေနဲ့ပုံမှန်နီးနီးကပ်ကပ်ပူးပေါင်းလှုပ်ဆောင်ရေးညီမှန်းချက်နဲ့အခုလိုနယူးယောက်မြို့မှာတင်နန်းပို့ချခြင်းဖြစ်တယ်လို့ NLD ပါတီကမကွေးတိုင်းဒေသကြီးလွတ်တော်အမဒေါက်တာအောင်မွန်းညိုကပြောပါတယ
် GE ဆိုတဲ့ General Electric ဆိုတဲ့ကုမ္ပဏီကြီးရတဲ့ပြီးတော့ဟိုပုံကြခံပြီးတော့ဖိတ်တာပေါ့အာဆီယံ10နိုင်ငံလုံးကိုဖိတ်တာပေါ့တချို့လည်းပဲအစိုးရဝန်ထမ်းတွေပါတယ်အစိုးရဝန်ထမ်းတွေပါတယ်ကျွန်တော်တို့စီကတော့ကျွန်တော်ရဲ့အဲဒီဒေါက်တာခဲအောင်ကကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ရဲ့နောက်တစ်ခါဒီအစိုးရဝန်ထမ်းက3ယောက်ပါတယ်ညွှန်ကြားမှုအဆင့်3ယောက်ပါတယ်သူတို့လာတာပေါ့အခြားနိုင်ငံကလည်းပဲအဲဒီဝန်သူဝန်ကြီးတယောက်ပါတယ်ပေါ့နော်အဲဒါမျိုးအာဆီယံနိုင်ငံတွေကလည်းလာတာအဲဒီခေါင်းရတော့အာဆီယံ Government Leadership Program နဲ့နော်သူကအာဆီယံနဲ့ဒီ GE နဲ့ဘလို့လို့လုပ်တယ်ဆိုတာဒီအာဆီယံက AEC ဆိုတဲ့ဒီအာဆီယံစီးပွားရေးအတိုင်းအဝန်ဖြစ်လာမယ်ဆိုလို့ရှိရင်ကမ္ဘာပေါ်မှာစတုထအကြီးဆုံးဟလာဒီဟိုဘောစီးပွားရေးအင်အားဖြစ်လာနိုင်တယ်ပေါ့အဲဒါကြောင့်မလို့အနာဂတ်မှာဟလာဒီအာဆီယံနဲ့ခေါင်းဆောင်တွေအနေနဲ့ဘလို့မျိုးဟလာကိုတိုင်းပြည်ကိုဘလို့ဥဆောင်ကြမလဲဆိုတာဒီအဲ့ဒါဒီပြောတာပေါ့ဗျာ
AEC အာဆီယံစီးပွားရေးအတိုင်းအဝန်ကိုတော့2015ခုနှစ်ဒီဇင်ဘာလမှာစတင်တည်ထောင်လိုက်တာဖြစ်ပါတယ်လူရေအဖြစ်622တန်းရှိတဲ့အာဆီယံ10နိုင်ငံကတည်ထောင်ထားတဲ့ဒီစီးပွားရေးအတိုက်အဝန်ဟာလက်ရှိအဖြစ်အာရှတိုင်းမှာတတိယအကြီးဆုံးစီးပွားအုပ်စုအဖြစ်နဲ့တည်ရှိနေပေမဲ့လည်းကမ္ဘာစီးပွားရေးကြီးတစ်ခုလုံးနဲ့နှိုင်းယှဉ်လိုက်ရင်အဆင့်ခုနှစ်မှသာရှိနေသေးတာပါဒါပေမဲ့အာဆီယံနိုင်ငံတွေရဲ့လက်ရှိစီးပွားရေးဖွံ့ဖြိုးမှုအတိုင်းဆက်သွားနေမယ်ဆိုရင်လာမယ့်2050ခုနှစ်မှာကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ 1.3 ထရီလီယံနဲ့ကမ္ဘာစတုထစီးပွားအင်အားအကြီးဆုံးအုပ်စုဖြစ်လာမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းထားတာပါလက်ရှိနယူးယောက်မြို့မှာကျင်းပနေတဲ့တင်နန်းမှာတော့တယောက်လာကြတဲ့ကိုယ်စားလှယ်တွေကမိမိတိုင်းပြည်အသီးသီးအတွင်ဘလို့တိုးတက်ကောင်းမွန်အောင်လှုပ်ဆောင်ကြမလဲဆိုတာကိုတင်နန်းပထမနေ့ဖြစ်တဲ့မတ်လ9ရက်နေ့ကဆွေးနွေးကြတာမှာမြန်မာနိုင်ငံမှာကောင်းမွန်တဲ့အခွင့်အရေးပေါ်ပေါက်လာဖို့လိုအပ်တယ်ဆိုတဲ့အချက်ကိုပါဝင်ဆွေးနွေးခဲ့တယ်လို့ဒေါက်တာအောင်မင်းညိုကပြောပါတယ်
အဲ ယ်ကိုတိုင်းပြည်အတွက်ဘယ်လိုကောင်းအောင်လုပ်မလဲခေါင်းဆောင်အနေနဲ့ဘာတွေလုပ်မလဲဆိုတာတွေသိရတာပေါ့ဗျာဥပမာဖြင့်ပြောရမယ်ဆိုလို့ရှိရင်ဒီနေ့ဟလာဒီအပြောင်းလဲတွေရာလည်းပဲဟလာဒီ digital age မှာအကုန်လုံးကအလွန်ကိုမြန်ဆန်နေတယ်ပေါ့အပြောင်းလဲလို့ဖို့လိုတယ်ဘာဒီများပြောင်းလဲဖို့လိုလဲဆိုပြီးတော့ဆွေးနွေးကြတဲ့အခါရှိတယ်အဲဒီမှာကျွန်တော်ဆွေးနွေးတဲ့အခါကတော့ဒီလူတွေရဲ့ mindset ကိုပြောင်းဖို့လိုတယ်စိတ်နေသဘောထားခံယူချက်တွေလည်းပဲကြောင်းနဲ့တင်တာကြောင်းရမယ်ဆိုပြီးကျွန်တော်ဆွေးနွေးခဲ့တယ်ဥပမာအရှင်ပြောရမယ်ဆိုလို့ရှိရင်ဒီအခွန်ဆောင်တဲ့ကိစ္စပေါ့ taxation ဆိုတဲ့အခွန်ဆောင်တဲ့ကိစ္စเนาะကျွန်တော်တို့မြန်မာနိုင်ငံမြန်မာလူမျိုးက social ရေးဆိုးရအောင်မှနေခဲ့တာနှစ်ပေါင်းများစွာနေခဲ့တာဒီဟလာပုဂ္ဂလိကအခန်းကဏ္ဍလည်းမှေးမိန်သေးပေနေတော့က test culture ဆိုတဲ့ဒီအခွန်ပေးဆောင်တာအခွန်ဆောင်တဲ့တိုက်တင်တဲ့အခွန်ဆောင်တဲ့ဟာအဲဒီအပြုအမူအမတန်ကိုအတွေ့အကြုံနဲ့နေတာပေါ့အာဆီယံနိုင်ငံတွေထဲမှာကြည့်မယ်ဆိုလို့ရှိရင်လည်းပဲမြန်မာနိုင်ငံဟာခွန်တို့ရတဲ့ဒီဟိုဒီ tax revenue အခန်းကဏ္ဍအမတန်ကိုအနည်းဆုံးအဆင့်မှာရှိတယ်ဒါကြောင့်မလို့ဒီအခွန်ပေးရမယ်နိုင်ငံသူနိုင်ငံသားတွေအခွန်ဆောင်ရမယ်ဆိုတာကိုကျွန်တော်ကဒါ change နေရကြောက်ရတယ်ဒါ mindset ပြောင်းရမယ် change လုပ်ရမယ်အခွန်ပေးခြင်းနဲ့ပေးရတဲ့ယဉ်ကျေးမှုကိုထူထောင်ရမယ်လူတွေလည်းတတ်နိုင်မြတ်ပညာပေးရမယ်ဆိုတာပြောခဲ့တယ်ခဏလို့လည်းပြီးပြီးသားပဲနိုင်ငံသားစစ်စစ်မှန်လို့ရှိရင်နိုင်ငံနဲ့လူမျိုးကိုဟလာတကယ်ကိုယုံကြည်ကိုးစားတယ်လေးစားတယ်ဆိုရင်အခွန်ဆောင်ကိုဆောင်ရမယ်ဆိုတာဗိုလ်ချုပ်အောင်ဆန်းကိုယ်တိုင်လွတ်လပ်ရေးအကြိုကာလကြီးမှာပြောခဲ့တာနော
်ဒီတင်နှံကိုတခြားအာဆီယံနိုင်ငံတွေကကိုယ်စားလှယ်တွေနဲ့အတူမြန်မာနိုင်ငံက NLD လွတ်တော်အမတ်တွေဖြစ်ကြတဲ့မကွေးတိုင်းဒေသကြီးလွတ်တော်အမတ်ဒေါက်တာအောင်မင်းညွန့်နဲ့ကချင်ပြည်နယ်လွတ်တော်အမတ်ဒေါက်တာထက်အောင်တို့အပြင်လျှက်စစ်နဲ့ကျန်းမာရေးဝန်ကြီးဌာနတို့ကအစိုးရအရာရှိ3ဦးတို့လည်းတက်ရောက်နေကြတာဖြစ်ပါတယ်တင်နှံကတော့မတ်လ17ရက်နေ့မှာပြီးဆုံးမှာဖြစ်ပါတယ်ခင်ဗျာ
ကိုယ်စော်ဝင်းလိုင်းမင်းမြန်တင်ပြခဲ့တာပါရှင်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိ Asia 7:22ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးမှာဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်မှာအင်္ဂါနေ့ကလှုပ်တဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်ပနာမရွေးချယ်ပွဲမှာထက်လွှတ်တော်မှဘာနီဆန်ဒါစ်ကမမျှော်လင့်မဲ့အနိုင်ရသွားပါတယ်Republican Party ဘက်မှာတော့ Michigan, Mississippi နဲ့ Hawaii ပြည်နယ်တွေမှာလှုပ်တဲ့ပနမရွေးချယ်ပွဲတွေမှာ Donald Trump ကအနိုင်ရပါတယ်။ Michigan ပြည်နယ် Primary ပနမရွေးချယ်ပွဲမှာတိုင်ခင်ကောက်ယူတဲ့လူလူစစ်တမ်းတွေမှာနိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ကထောက်ခံမှုပိုရတာကိုတွေ့ထားရပေမဲ့ Sanders ကမဲရည်အတွက်90ရာခိုင်နှုန်းရသွားတာပါ။ Mississippi ပြည်နယ်မှာလှုပ်တဲ့ Primary ပနမရွေးချယ်ပွဲမှာတော့ Mrs. Clinton ကအလွဲတကူပဲအနိုင်ရပါတယ်။နိုင်ငံရေးခိုလုံခွင့်ရှောက်ထားဖို့အစီအစဉ်မရှိတဲ့လူတွေကိုနိုင်ငံဖြတ်ကျော်ဝင်ရောက်ခွင့်ပြုတော့မှာမဟုတ်ဘူးလို့ဆလိုဗေးနီးယား၊ခရိုအေးရှားနဲ့ဆာဗီးယားနိုင်ငံတို့ကပြောလိုက်ပါတယ်။ပိုပြီးကျွယ်သွားတဲ့အနောက်ဥရောပနိုင်ငံတွေကိုဦးတည်ပြီးရွှေ့ပြောင်းဒုက္ခတွေအများအပြားဖြတ်တန်းသွားလာကြတဲ့ဘောကန်လမ်းကြောင်းလို့ခေါ်တဲ့သုံးနိုင်ငံဖြတ်လမ်းကြောင်းကိုလည်းထိတိယောက်ယောက်ပိတ်ပင်ဖို့လုပ်နေကြပါတယ်။ဆလိုဗေးနီးယားနိုင်ငံကသူတို့နိုင်ငံရဲ့မူဝါဒအသစ်ကိုအင်္ဂါနေ့ကျသကောက်မှာစတင်ကျင့်သုံးမယ်လို့ကြေညာပြီးခရိုအေးရှားနဲ့ဆာဗီးယားတို့ကလည်းအလားတူလှုပ်ဆောင်မယ်လို့ပြောဆိုပါတယ်။စီးရီးယားဆိုရကအများဖြင့်တင်ပိတ်ထားတဲ့ဒေသတွေမှာသာမကအတိုင်းအခံအဖွဲ့တချို့နဲ့အကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့တွေတင်ပိတ်ထားတဲ့ဒေသတွေမှာဆိုးရွားတဲ့ဘေးဒုက္ခတွေကိုခံစားနေကြရတယ်ဆိုတာ Save the Children အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာအသစ်တစ်ခုမှာဖော်ပြထားပါတယ်။ဝန်ရံပိတ်ဆို့ခံထားရတယ်လို့ကုလသမဂ္ဂကသတ်မှတ်ထားတဲ့ဒေသတွေမှာလူဦးရေတန်းဝက်ထက်မနည်းရှိနေပြီးအဲ့ဒီအထက်ကထပ်ဝက်လောက်ဟာကလေးငယ်တွေဖြစ်ပါတယ်။ပါလက်စတိုင်းတွေရဲ့တိုက်ခိုက်မှုတွေပေါ်မှာအမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကဒီကနေ့ပြစ်တင်ရှုတ်ချလိုက်ပါတယ်။သူရဲ့အစ္စရေးနိုင်ငံခီးစဉ်အတွင်းမှာကိုပဲပါလက်စတိုင်းတွေကတိုက်ခိုက်တာတွေဖြစ်တာပါ။ဒီလိုအမုန်းပွားတိုက်ခိုက်မှုတွေအတွက်ပဲလို့အကြောင်းပြချက်မှပေးလို့မရဘူးလို့ဒုတိယသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ခင်ဗျာ
။တည်င်းချင်းချက်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanon ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲနဲ့9:00အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်နှစ်နာရီကြာည9:00ကနေ10:00အထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။တော်ရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.